to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရိပ်2018ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများတစ်စင်အောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ EU ကခွတ်ထွက်ရေးပြဿနာတွေကြုံနေရတဲ့ Britain ဝန်ကြီးချုပ် Theresa May ဟာသူ့ရဲ့ Conservative Party ကနေအယုံကြည်မရှိဆိုတင်သွင်းခံမဲ့အရေးနဲ့ရင်ဆိုင်နေရပါတယ်။ပြည်သူ့နိုင်ငံမှာတနက်သမားတယောက်ရဲ့လက်ချက်နဲ့လူနှုတ်ဦးတည်ဆုံးခဲ့ပြီးတဲ့နောက်တက်ခတ်သူကိုအာဏာပိုင်တွေလက်လံရှာဖွေနေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်မဲ့သတင်းလွှာတွေမှာတော့ရိုဟင်ဂျာဒုက္ခသည်တိမ်းနေချီဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနေမျိုးရှင်လေးဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်းမှာတုံ့ပြန်မှုတွေပဲလို့ရှိပါတယ်
။ကျမတို့နိုင်ငံတကာတိုင်းဝိုင်းကနားလည်လို့ပြီးပြီးတော့ဥပောင်းကြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မဖက်တိုင်းဝိုင်းတဲ့
ရခိုင်ပြည်ပခဖြစ်ရှင်းချက်တွေအကြံပြုဖို့ဖွဲ့စည်းထားတဲ့ကိုဖီအာနန်အဖွဲ့ဝင်တူဖြစ်တဲ့ဒေါ်စောခင်တင်ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့တူအချင်းကြနေတဲ့ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Time Magazine ကတနည်းတွင်ထူးခြားထင်ရှားတဲ့ပုဂ္ဂိုလ်များစီးရင်မှထည့်သွင်းလိုက်တဲ့အကြောင်းရခိုင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအတွင်းရွာသားရာနဲ့ချီပြီးတင်းရှောင်နေရတဲ့အကြောင်းစရဲသတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျမရေးခဏမြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့နောက်ဆုံးရိုက်ခတ်မှုတစ်ခုဖြစ်ဗြိတိန်ဝန်ကြီးချုပ် Theresa May ကသူ့ရဲ့ Conservative Party ကနေအယုံအကြည်မရှိဆိုတင်သွင်းခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။ကွန်ဆာဗေးတစ်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအယုံအကြည်မရှိဆိုတည်ပြုရမယ်ဆိုရင်တော့ဝန်ကြီးချုပ်ယာယူကဆင်ပြေရမှာပါ။ဆိုအတည်မပြုနိုင်ဘူးဆိုရင်တော့တနေ့အတွင်းနောက်ကြိမ်ဆိုတင်ဝင်ရှိမှာမဟုတ်ပါဘူး။ဝန်ကြီးချုပ်ကတော့အတန်းနိုင်ဆုံးခုခံချေဖောက်သွားမှာဖြစ်တဲ့အကြောင်းတနေ့ကန်ချပြောဆိုလိုက်သလိုအခုချိန်မှာခေါင်းဆောင်မှုအပြောင်းလဲလုပ်တာဟာဗြိတိန်နိုင်ငံခွတ်တော်ရေးကိုထိခိုက်နေတဲ့အကြောင်းသတိပေးခဲ့ပါတယ်။အတိုက်ခံလီဘာပါတီဥက္ကဋ္ဌအီရန်လက်ဘရီကတော့အုပ်ချုပ်ဝန်ကြီးချုပ်ရဲ့အားနည်းခြင်းနဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအစိုးရအနေနဲ့လှုပ်ဆောင်နိုင်စွမ်းမရှိအောင်ဖြစ်ရတဲ့အကြောင်းဝေဖန်ခဲ့ပါတယ်။ Conservative Party တာဝန်ရှိသူ Graham Brady ကတော့အယုံကြည်မရှိအစိုးရကိုမဲခွဲဖို့ပါတီရဲ့လိုအပ်တဲ့လွတ်တော်ကိုယ်စားလှယ်အရေးအတွက်15ရာခိုင်နှုန်းရရှိထားပြီးဖြစ်တဲ့အကြောင်းဒီနေ့ပဲပြောဆိုလိုက်တာပါ။မဲရလက်ကတော့အများပြည်သူသိနိုင်အောင်အမြန်ဆုံးထုတ်ပြန်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။2016ခုနှစ်လူမှုစာနာခံရွေးရပြည်ထောင်ငယ်ဟာ EU ကနေ2019မတ်လမှာနောက်ဆုံးထားခွဲထွက်ရမှာဖြစ်ပါတယ်
။ကျင်းသစ်နိုင်ငံစတာဘိုမြို့လည်းကခရစ်စမတ်ပစ္စည်းတွေရောင်းတဲ့ဈေးမှာတနက်သမားတယောက်ရဲ့လက်ချက်နဲ့လူနှစ်ဦးသေဆုံးခဲ့ပြီးနောက်တိုက်ခိုက်သူကိုအာဏာပိုင်တွေလိုက်လံရှာဖွေနေပါတယ်။မနေ့နှောင်းပိုင်းကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်သမားထွက်ပြေးလွတ်မြောက်သွားတဲ့အတွက်ဒီနေ့မှာတော့ရာနဲ့ချီတဲ့လုံခြုံရေးတွေကိုလည်းတိုးမြှင့်ချထားခဲ့ပါတယ်။တနတ်သမားဟာအသက်29နှစ်အရွယ်ရှရစ်ရှက်ကတ်ဆိုသူဖြစ်ပြီးအစွန်းရဝါဒီတို့အဖြစ်စောင့်ကြည့်နေတဲ့မတင်ကာသူဆင်းမှာထည့်သွင်းထားသူဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောပါတယ်။တိုက်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ပြင်သစ်နိုင်ငံကတော့လုံခြုံရေးကိုအရေးပေါ်တိုက်ခတ်မှုအဆင့်ကိုတိုးမြှင့်လိုက်ပြီးနေဆက်ဒေသမှာလုံခြုံရေးကိုတင်းကျပ်လိုက်သလိုခရစ်စမတ်ဈေးမှာလည်းလုံခြုံရေးကိုတိုးမြှင့်လိုက်ပါတယ်။တနတ်သမားဟာ2016ခုနှစ်တုန်းကဂျာမနီနိုင်ငံမှာအရေးယူခံခဲ့ရဘူးသူဖြစ်ကြောင်းလည်းဂျာမနီပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကပြောဆိုထားပြီးပြီးခဲ့တဲ့နှစ်ထဲမှာပဲပြင်သစ်နိုင်ငံကိုပြန်ပို့ခံခဲ့ရတာလို့လည်းသတင်းတွေကဖော်ပြနေကြပါတယ်။ပြင်သစ်နိုင်ငံမှာတိုက်ခတ်မှုဖြစ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့နေဆက်လုံခြုံရေးကိုဂျာမနီအစိုးရကတုံ့ပြန်လိုက်ကြောင်းပြောခွင့်ရသူကပြောဆိုခဲ့ပေမဲ့နိုင်ငံတွင်းမှာတော့လုံခြုံရေးချင်းချောက်မှုအန္တရာယ်အဆင့်တိုးမြင့်တာမျိုးမရှိကြောင်းလည်းပြောပါတယ်။တည်ဆုံးသူတွေကတယောက်ဟာထိုင်းနိုင်ငံကကမ္ဘာလက်ခီးသွွားတူဖြစ်ပြီးခေါင်းမှာတနတ်မှန်ပြီးတဲ့နောက်အရေးပေါ်ကုသပေးခဲ့ပေမဲ့တည်ဆုံးသွားခဲ့ကြောင်းလဲကိုရိုင်းတွေ့သူတယောက်ကသတင်းထောက်တွေကိုပြောပါတယ်။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ကတော့စုံစမ်းစစ်ဆေးမှုနဲ့လုံခြုံရေးအတွက်ဆွေးနွေးဖို့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေကိုမစိုးရိမ်တဲ့အကြောင်းပြောလိုက်ပါတယ်။ မာယွန်းတစုံတရာမလုပ်ခဲ့တဲ့သူနိုင်ငံသမိုင်းမှာအကောင်းဆုံးစီးပွားရေးခြေနေကိုဖန်တီးပေးခဲ့တဲ့သူတယောက်ကိုတရားစွပ်ဆိုရေးယူမလွယ်တဲ့အကြောင်းလဲသမ္မတထရန့်ကရိုက်တာသတင်းဌာနနဲ့မင်းမြန်ကမ်းမှာပြောဆိုလိုက်တာပါ2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမျိုးသမီးနှစ်ယောက်ကိုထရန့်ရရင်ချခြင်းနဲ့သူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်တဲ့မိုက်ကယ်ကိုဝင်ကငွေပေးရကြောင်းအစိုးရရှင်းနေတဲ့ပြောဆိုခြင်းနဲ့ဆက်နွယ်ပြီးသမ္မတကိုအရေးယူနိုင်မှုအတိုက်ခံဒီမိုကရတီကြိုးပမ်းနေတာဖြစ်ပါတယ်ငွေပေးတဲ့ပမာဏဟာမဲဆော့ဝဲရန်ပုံငွေအတွက်တရားဝင်သတ်မှတ်ချက်တဲ့ပုံများနေပြီးထရန့်ရဲ့စီရင်ဖွဲ့ကတိတိကျကျဖော်ပြတာမျိုးမရှိတဲ့အကြောင်းလဲအတိုက်ခံတွေကပြောဆိုနေတာပါရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုဟာတရားစွဲပိုင်ခွင့်ရှိကြောင်းလဲဒီမိုကရတီလွှတ်တော်မတ်တီကပြောပေမဲ့သမ္မတပေါ်နိုင်ငံရေးအရာတရားစွဲနိုင်လားအားကောင်းရလားဆိုပြီးတော့လေပါတီခေါင်းဆောင်မင်းကမိန့်ခွန်းထုတ်နေပါတယ်။သမ္မတထရန့်ကတော့အမျိုးသမီးတွေကိုပေးတဲ့ငွေရမဲဆော့ဘက်ရန်ပုံငွေတွေကမဟုတ်တဲ့အတွက်ရွေးကောက်ပွဲဥတွေကိုချိုးဖောက်ရမရောက်တဲ့အကြောင်းရိုက်တာသတင်းဌာနနဲ့မင်းမြန်ငန်းတွေမှပြောဆိုထားပါတယ်။
တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အတွက်အထောက်အကူဖြစ်မယ်ဆိုရင်တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးရဲ့အမှုဆောင်မန်ဝမ်ဂျိုဖန်စီခံထားမှုကိုကြားဝင်ဆောင်ရွက်ပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နိုင်ငံကောင်းဖို့အတွက်ဘာမှဆိုလုပ်မယ်လို့သမ္မတထရန့်ကရိုက်တာသတင်းအေဂျင်စီကိုပြောတာပါ။အမေရိကန်မျိုးသားလုံခြုံရေးအတွက်ကောင်းမွန်မဲ့တိတ်ပြီးအရေးကြီးတဲ့အကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်တရက်တကယ်တမ်းရရှိရေးအတွက်ကောင်းမယ်လို့ယူဆရင်လိုအပ်တယ်လို့ယူဆရင်သူ့အနေနဲ့ကြားဝင်ဆောင်ရွက်ပေးမှာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်တာဝန်ရှိသူတွေကတရုတ်အစိုးရနဲ့ပြောဆိုနေပြီးသူ့အနေနဲ့ကတော့တရုတ်သမ္မတရှီဂျင်းပင်နဲ့မဆွေးနွေးရသေးဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။အမေရိကန်ရဲ့အီရန်ပေါ်တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်မှုဆွဆွဲချက်နဲ့အမေရိကန်ဘက်ကဖန်ဝရန်ထုတ်ထားတဲ့အတန်းအရေးယူဆောင်ရွက်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကနေဒါနိုင်ငံဗန်ကူးဗားလေဆိပ်မှာကနေဒါရဲတပ်ဖွဲ့ကမန်ဝမ်ဂျိုးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သူမကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမပေးတရားရုံးကျမ်းသာဆုံးဖြတ်မှုကိုစောင့်ဆိုင်းနေစဉ်အတွင်းအမခန်နဲ့လွှတ်ထားဖို့ကိုလည်းမနစ်အင်ကန်နေ့နောက်ပိုင်းမှာတရားသူကြီးကဆုံးဖြတ်ခဲ့ပါတယ်ရှင်။
ဒီ American တန်ညာဘက်မြန်မာဘက်ကအစီအစဉ်တွေကိုညာဘက်9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးကမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ American တန်ညာဘက်အစီအစဉ်ရဲ့ပုံထုံးနေညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပဒိုင်းလူလက်ခွင့်ပြည်နေတဲ့နိုင်ငံတွေနဲ့အစိုးဆုံးနိုင်ငံတနေနိုင်ငံအဖြစ်အမေရိကန်ကတတ်မှတ်လိုက်တဲ့ပေါ်ပါကစ္စတန်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။လူနည်းစုတွေခွင့်ရေးကိုကာကွယ်ရမှာပါကစ္စတန်အနေနဲ့ဘယ်နိုင်ငံနဲ့မှတိုင်ပင်စရာမလိုသလိုပဒိုင်းလူလက်ခွင့်အစဉ်တန်းတတ်မှတ်တဲ့အစီအစဉ်ကိုလက်ခံယုံကြည်နိုင်မှုနဲ့မျှတမှုအပေါ်မှာလည်းအလေးနဲ့မေးခွန်းထုတ်ဆရာတွေရှိတဲ့အကြောင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုသွားတာပါ။ပဒိုင်းလူလက်ခွင့်ချိုးဖောက်မှုတွေဖြစ်ပွားနေသလိုဟန်တားမှုမရှိဘဲတားဆီးနေတဲ့နိုင်ငံတွေဖြစ်အမေရိကန်ကတတ်မှတ်ထားတဲ့အစီအစဉ်ကိုမနေ့ကကပဲနိုင်ငံချင်းဝင်မက်ပွန်ပီယိုကထုတ်ပြန်လိုက်ပြီးနောက်ပါကစ္စတန်ကတုံ့ပြန်လိုက်ကြလည်းဖြစ်ပါတယ်။ဗလာယီလူလက်ခွင့်ချိုးဖောက်မှုတွေကြောင့်အထူးစိုးရိမ်ရတဲ့ဆီမှာထက်သွေးခံရတဲ့နိုင်ငံတွေပေါ်အမေရိကန်ကတန်းခတ်အရေးယူလို့ရှိပေမဲ့ပါကစ္စတန်ကတော့အမေရိကန်ရဲ့ချိုးစည်းပွားအတွက်တန်းခတ်မှုတွေကိုပယ်ပြတ်ထားတဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။အမေရိကန်ပြည်တော်စုရဲ့1998ခုနှစ်နိုင်ငံတကာဗလာယီလူလက်ခွင့်အဥပဒေအရလူလက်စွာကိုယ်ပိုင်ယုံကြည်မှုတွေကိုဖိနှိပ်မှုတွေကြောင့်စိုးရိမ်ရတဲ့နိုင်ငံတွေဖြစ်ပါကစ္စတန်နိုင်ငံသားမကမြန်မာတရုတ်အရီထရီးယားအီရန်မြောက်ကိုရီးယားဆူရန် sorry တကြီးကစ္စတန်နဲ့တာကမင်စတန်နိုင်ငံတွေကိုလည်းစီးရင်မှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံကတော့ရွန်ဂျာမိုစင်နဲ့လူနည်းစုဘာသာဝင်တွေရဲ့လွတ်လပ်ခွင့်တွေကိုဖိနှိပ်မှုတွေကြောင့်စိုးရိမ်ရတဲ့နိုင်ငံစီးမှာထည့်သွင်းထားတာဖြစ်ပါတယ်။
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဆတ်ကိုနိုင်ငံပိုင် 1MDB လို့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကနေငွေကြေးအလွဲသုံးစားမှုနဲ့ဆက်နွယ်ပြီးနောက်ထပ်တရားစွဲဆိုအရေးယူလိုက်ပါတယ်။စီကံပိုင်းနဲ့ဥပဒေကြောင့်အရေးယူခံရမယ့်အရေးကနေကာကွယ်ဖို့အကျွေးပြနေတဲ့လုပ်ငန်းကြီးကို2016ခုနှစ်မှာအစိုးရစင်းစစ်အဖွဲ့ရဲ့စစ်ဆေးမှုတွေကိုဟန်တားနှောက်ယှက်မှုနဲ့အစိုးရရှင်းနေတွေကဒီနေ့ထပ်မံတရားစွဲဆိုလိုက်တာပါ။စင်းစစ်လုပ်ငန်းတွေကိုရှောင်တိန်ထာမှာဝန်ကြီးချုပ်ဟောင်းကိုအကူအညီပေးမှုနဲ့ 1MDB အကြီးအကဲအာရူကန္တာကန္တာဆမီကိုလည်းတရားစွဲဆိုပါတယ်။မမမကန်ဖော်ပြထားတဲ့မှတ်တမ်းတွေထဲမှာငွေလဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နွယ်နေတဲ့ဝန်ကြီးချုပ်နဲ့ရင်းနှီးသူဗန္ဒာရစ်လုပ်ငန်းရှင်လိုတောက်ဟိုနဲ့ပတ်သက်လို့ဖော်ပြချက်တွေကိုပေးဖြတ်ထားတယ်လို့လည်းဆိုပါတယ်။မလေးရှားအနာပိုင်တွေကတော့ဗန္ဒာရစ်လုပ်ငန်းရှင်လိုတောက်ဟိုကိုဖန်ဝရန်ထုတ်ထားပါတယ်။ဝန်ကြီးချုပ်ဟောင်းနာချက်ကတော့အမြင့်ဆုံးထောက်နှံအနှစ်20အထိကြားခံရနိုင်တဲ့အမှုတွေအတွက်အပြစ်မရှိကြောင်းရှောက်လဲထားပါတယ်။ အသက်65နှစ်အရွယ်ဝင်ကြီးချုပ်ဟောင်းဟာယုံကြည်မှုဖောက်ဖျက်မှုအဂတိလိုက်စားမှုငွေမဲခဝါချမှုနိုင်ငံပိုင် WMDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းနဲ့ဆက်နွယ်တဲ့တခြားအမှုတွေအပါအဝင်အမှုပေါင်း38မှုထက်မနည်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခန့်ခဲ့ရပြီးတချို့ငွေတွေဟာဝင်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ဗန်ဆင်းနဲ့ရောက်သွားကြောင်းလဲအမေရိကန်တရားရေးဌာနကပြောဆိုထားတာဖြစ်ပါတယ်။
တော်လည်းမြောက်ကိုရီးယားနိုင်ငံတို့ကြားလွန်ကျွေးတင်းတင်းကြပ်ကြပ်ချတာရဲ့နေဆက်ကရှီရန်ကင်းစကန်တွေကိုဖယ်ရှားမဲ့အစီအစဉ်တွေနိုင်ငံကစစ်သားတွေအပြန်အလှန်နေဆက်ဖြတ်ကျော်စစ်ဆေးခဲ့ကြပါတယ်။တောင်ကိုရီးယားစစ်ဆေးအဖွဲ့ဒီနေ့စောပိုင်းစစ်မဲ့စုံနယ်မြေကိုဖြတ်ကျော်ရရှိသွားခြင်းမှာမြောက်ကိုရီးယားစစ်သားတွေကကြိုဆိုခဲ့ကြတာပါ။ဒီနောက်မှာတော့အပြန်အလှန်လက်ဆွဲနှုတ်ဆက် secret တွေလဲလှယ်ခဲ့ကြပြီးတဲ့နောက်စစ်ဆေးလုပ်ငန်းတွေစခဲ့ပါတယ်။တောင်ကိုရီးယားစစ်ဆေးအဖွဲ့ဟာမြောက်ကိုရီးယားကင်းစကန်စစ်တပ်ကိုတွားရောက်ပြီးဖယ်ရှားတာဒါမှမဟုတ်လက်နက်တွေဖြိုသွင်းတာရှိမရှိမဖြက်စီးရသေးတဲ့မြောက်အဆောက်အဦကြံနေသေးသလားဆိုတာတွေကိုလည်းစစ်ဆေးခဲ့ကြတာပါ။အလားတူမြောက်ကိုရီးယားစစ်ဆေးအဖွဲ့ကလည်းနိုင်တော့ချပြင်းတော့တောင်ကိုရီးယားစစ်ကန်စစ်တပ်ခုကိုစစ်ဆေးဖို့နေဆက်ဖြတ်ကျော်တွားရောက်ခဲ့ကြပါတယ်။စစ်ကန်တွေဖြတ်သိမ်းဒီနေ့အပြန်အလှန်စစ်ဆေးတာရှိရမယ်လဲစစ်မဲ့စုံနေမြေမှာလူဆောက်ရှောက်နဲ့ကင်းစကန်ပေါင်း200လောက်ကျန်ရှိနေစေဖြစ်ပါတယ်။
ရောဟင်ဂျာပြည်ပခါကိုလစ်လျူရှုပ်ပြီးမြန်မာပေါ်ချီးကျူးခဲ့တဲ့ဆိုပြီးအကြီးအကျယ်ဝေဖန်ခံရတဲ့လူမှုကွန်ရက် Twitter ရဲ့အမှုဆောင်ရာရှိချုပ် Jack Dorsey ကသူ့ရဲ့ပြောဆိုချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်ဆက်မှုတွေနဲ့အကြက်တဲတွေကိုသိရှိထားတဲ့အကြောင်းမြန်မာနိုင်ငံကိုတွားရောက်တာတရားထိုင်တာလူတွေနဲ့တွေ့ဆုံစကားပြောတာတွေဟာမြန်မာနိုင်ငံကိုထောက်ခံပေးတာလို့မယူဆတဲ့အကြောင်း Jack Dorsey က Twitter မှာရေးသားခဲ့ပါတယ်။ဒီကိစ္စကိုထုတ်ဖော်မပြောဘဲမှေးမိန်သွားအောင်လုပ်ဖို့မရည်ရွယ်ချောင်းနဲ့ဒီကိစ္စကိုရေးရဲလဲလဲမတီးဘဲလိလာဖို့လူသေးတာကိုဝန်ခံတယ်လို့လဲ Twitter CEO ကပြောပါတယ်မြန်မာနိုင်ငံခီးစင်ကစီးပွားရေးလုပ်ငန်းခီးစင်သဘောမျိုးခံမှန်ပြောဆိုချက်တွေကိုလဲ Twitter CEO ကပိတ်ချပါတယ်မြန်မာနိုင်ငံခီးစင်အတွက်အစိုးရနဲ့တွဲဆုံဆွေးနွေးတာမျိုးမရှိဘူးလို့ပြောဆိုလိုက်ပြီး Twitter လူမှုကွန်ရက်ဟာလူခွင့်ရေးမြင့်တင်ပညာပေးနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လဲညှိညွှန်းပြောဆိုသွားပါတယ်ရှင်
Direct from Washington, the voice of America, VOA. ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနေ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ရေးထိုက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအနေနဲ့ရှင်းလင်းမှုတွေဟာလူမျိုးတုံးတပြတ်မှုဖြစ်တယ်လို့ American Outlook တော်ကအဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်တုံ့ပြန်မှုတွေအမျိုးမျိုးရှိနေပါတယ်။ American Outlook တော်ရဲ့အဆုံးဖြတ်ချက်ကရခိုင်ပြည်ပခပြည်နယ်ရေးအတွက်တွန်းအားဖြစ်စေတယ်ဆိုတဲ့ရှုမြင်ချက်တွေရှိသလိုဒီကိစ္စကြောင့်ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းကြားပို့ပြီးဝေးကွာသွားစေနိုင်တယ်လို့မြင်သူတွေလည်းရှိပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခတွေအပေါ်မြန်မာဆွေရလုံခြုံရေးတပ်ဖွဲ့ပြည်ရဲ့နေမြေရှင်းလင်းရေးဟာဆိုရင်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးအမေရိကန်အစိုးရဘက်ကလည်းအတိအမှတ်ပြုဖို့တိုက်တွန်းလိုက်တာပါမြန်မာလုံခြုံရေးတပ်တွေရဲ့လှုပ်ရက်ကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်အစိုးရဘက်ကပြောထားတာပါအမေရိကန်အောက်လွှတ်တော်ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ဟာဆိုရင်ရိုဟင်ဂျာပြဿနာဖြေရှင်းရေးအတွက်ဖိအားတရက်ဖြစ်တယ်လို့မြမအရှိလေလာသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်
။ဒါပေမဲ့တကယ်ဒုက္ခသောကခံရတဲ့နော်လူ900ရေအနည်းဆုံး1000လောက်ရှိမယ်။1000ကျော်ရေကျော်မယ်ပေါ့ဗျာ။ဒီလူတွေဆံသားတော့ဆက်စဉ်းစားရမယ်လေ။ဟုတ်တယ်မလား။ဒီရိုဟင်ဂျာတွေမတဘူး။တိုင်းသားတွေအားလုံးကဒီဥစ္စာကိုဆက်ဆံနေတယ်။ကျွန်တော်ကဘာလို့ရိုးရဲဆက်ဆံနေတယ်။မြမပြည့်အနာကောက်ဒီဥစ္စာအဆုံးရပြီးမှာပဲ။အဲ့တော့ကမ်းပြီးဟိုတယ်လောကကျော်ကျိုးစိုးရတဲ့မြမနိုင်ငံနိုင်ငံရေးဝေးချမ်းသာတွေပြီးတော့ရိုဟင်ဂျာဒီဒုက္ခသည်ဆောင်တွေသွားတယ်ခွာစုတွေတွေ့တယ်ဟောစုတွေကဒါတောင်းဆိုချက်တွေတောင်းတယ်ဖွင့်ခါကျတော့ကိုကနေလေကအဖြစ်မပေးနိုင်ဘူးလေ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်သင့်ခံဖို့ပြင်ဆင်ထားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာဒုက္ခသည်တွေနေ့ရက်ပြန်ရေးအစီအစဉ်ကလည်းအထမမြောက်တာနှစ်ကြိမ်ရှိခဲ့ပြီဖြစ်ပါတယ်ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာဖြစ်အတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးဖို့အဓိကတောင်းဆိုကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့ဒီအပေါ်ဂရုပေးထားတာမျိုးမရှိသေးပါဘူး။ရခိုင်ပြည်ပခဖြည့်ရှင်းချက်တွေကိုအကြံပြုဖို့ဖွဲ့စည်းခဲ့တဲ့ Coffee Annan Commission အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကတော့ American Outlook တို့ရဲ့ဆုံးဖြတ်ချက်ကပြဿနာပြည်လဲရေးထက်နှစ်ဖက်လူမှုအတိုင်းအဝိုင်းကိုပိုပြီးတော့ဝေးကွာသွားစေတယ်လို့ဝေဖန်ပါတယ်
။ဒီလိုလုံးနေတာဟာတော့နော်ဒါတစ်ဖက်ရဲ့လူအပိုင်းဝိုင်းကိုပို့ပြီးတော့ ဝေးပေါ်စီစီပါတယ်မပြေလည်တဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပို့ပြီးတော့သိုးဝစေချင်ပါတယ်မြန်မာနိုင်ငံရဲ့ကျိုးကျိုးစားစားဝိုင်းဝန်းပြီးတော့တပတ်တကူကြိုးစားနေတဲ့ဒီမိုကရေစီအခြေအနေကိုလေပြည့်စည်အောင်လုပ်နေတာနဲ့အတူတူပါလေ
ရခိုင်ပြည်ပခဖြည့်ရှင်းရေးမှာမြန်မာအစိုးရအနေနဲ့အကန့်အသတ်နဲ့လုပ်နေရတာဖြစ်တယ်လို့လဲကိုပီယန်နန်ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကသုံးသပ်ပါတယ်
။ဟုတ်ကဲ့အစိုးရဘက်ကတော့ဒီဇိုင်းမန့်ဘက်ကိုလုပ်နေပါတယ်။အစိုးရဘက်ကဒီဇိုင်းမန့်နဲ့လုပ်နေပါတယ်အကောင်းဆုံးဖြစ်အောင်လေးကြိုးစားပြီးတော့လုပ်နေပါတယ်။ဒါပေမဲ့ဒီကိုလုပ်ချင်တယ်လို့တော့ကိုလုပ်ပိုင်ခွင့်ကအပြည့်အဝမရတဲ့ဟာတွေအခြေအနေအများကြီးရှိပါတယ်။ဒီပေါ်မှာကျမတို့နိုင်ငံတကာအတိုင်းအဝိုင်းကနာလီမူပြီးတော့ပူပေါင်းစီဆောင်ရွက်နေဆိုလို့ရှိရင်တော့ပို့ပြီးတော့နှစ်ဖက်အတိုင်းဝိုင်းတဲ့ပို့ကောင်းပါမယ်။ဒီလိုပြည်အားကြီးရဲ့ပြီးနေနေဆိုလို့ရှိရင်တော့ကျမတို့ဖက်ကပို့ပြီးတော့ခံရတဲ့လူဖက်ပါနော်။ဒီလိုကြက်တနာရဖြစ်လာနိုင်ပါလား။
ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အောက်လွှတ်တော်ကမနစ်အင်ကာနစ်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုကိုရဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကလည်းဒီအပေါ်မှာတရားဝင်တုံ့ပြန်ထားတာမျိုးမရှိသေးပါဘူးရှင
်မတ်တင်ကြီးထိုက်ပါရှင်အခုဆက်ပြီးတော့အထိုင်းမဂ္ဂဇင်းကတနစ်တာထူးခြားထင်ရှားတဲ့ပုံကူများဆင်းထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်အကျဉ်းချနေတဲ့ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Time Magazine ကတစ်နှစ်အတွင်းထူးခြားထင်ရှားတဲ့ပုံကူများစီးရင်မှထည့်သွင်းအသိအမှတ်ပြုလိုက်တဲ့အပေါ်ပြည်ရင်းသတင်းမီဒီယာအဖွဲ့အစည်းတွေကကြိုဆိုကြပါတယ်။ဒါအပြင်သူတို့နှစ်ဦးပြန်လွတ်လာတာကိုမြင်ကျင်ကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။သတင်းသမားတွေကဖိနှိပ်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအမှန်တရားအတွက်နောက်မဆုတ်တမ်းကာကွယ်တိုက်ပွဲဝင်နေတာကိုမီးမောင်းထိုးပြဖို့ကြိုးစားခဲ့တာဖြစ်တယ်လို့ Time Magazine အမှုဆောင် Editor Sam Jacobs ကပြောဆိုထားပြီးကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုအသိအမှတ်ပြုခံရတဲ့ပေါ်မြမစာနယ်ဇင်းတမက MGU ဥက္ကဋ္ဌဦးစောထွေးကတော့အခုလိုပြောဆိုလိုက်ပါတယ
်ဖိနှိပ်ထားတဲ့မီဒီယာသမားတွေကိုဒါမျိုးဟို highlight လုပ်ပြတာကိုကျွန်တော်ကတော့ဟိုအပီထောက်ခံတာပေါ့ကျွန်တော်တို့ကိုယ်တိုင်လည်းအကျဉ်းချခဲ့တဲ့အခါကျတော့ကျွန်တော်အကျဉ်းချတဲ့အချိန်မှာနိုင်ငံတကာမီဒီယာတွေကဒီလိုမျိုးဟိုစုတွေပေးပြီးတော့မှဖိအားပေးပြီးတော့မှထောင်ထဲကပြန်ပြီးတော့ထွက်လာအောင်လုပ်တဲ့နီလန်းပေါ့
ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာလက်ရှိမြန်မာတည်င်းလွတ်လပ်ခွင့်အခြေအနေမှန်ကိုကဘာကတည်အောင်မိမောင်းထိုးပြခဲ့တာဖြစ်တယ်လို့ဆိုလာသူကတော့မြန်မာတည်င်းသမားများကိုရဲ့ MGN ကကိုစီရလိုက်ပါ။ဒ
ါလည်းလွတ်လပ်စွာထိုးဖော်ခွင့်ဒါတဲ့လွတ်လပ်ခွင့်ပဲ။ဒါကအမှန်ကရတီလူသားတိုင်းရဲ့အခြေခံရပိုင်ခွင့်ကိုဖြည့်ဆည်းတဲ့ပုံကိုယ်တွေကိုဖိနှိပ်တဲ့အစိုးရတွေရှိတယ်ဆိုတာကိုသူတို့ဒီတက်တည်ပြခြင်းနဲ့မိမောင်းထိုးပြခြင်းကိုဒါမျိုးပြတဲ့အခါကျတော့ဒီလိုမျိုးပြောခံရတဲ့နိုင်ငံမှာအခုလိုမျိုးဖိနှိပ်မှုတွေရှိတယ်ဆိုတော့ကဘာကတတိထားမျိုးအောင်လုပ်တဲ့သဘောပေါ့နော်ဆိုတော့ဖိနှိပ်မှုတွေပိုတဲ့ကျွန်တော်တို့ပုံဖြတ်မှုတွေပါကျွန်တော်တွေ့နေရတယ်။ဆိုတော့တော့လူဖယ်စီကိုတရင်မှန်နေတဲ့တရင်မားတွေကရောပေးပြီးတော့တရင်မှန်လုပ်နေတဲ့ mainstream media တွေကိုယုံကြည်မှုကျဆင်းအောင်လုပ်နေတဲ့အဖွဲ့အစည်းတွေရှိတယ်။အဲဒီထဲမှာလက်ရှိအစိုးရနဲ့ပါနေတာပေါ့လေ။ဘာလဲဆိုတော့ဝန်ကြီးတွေကိုယ်တိုင်ကဒီလွတ်လပ်တဲ့တရင် media တွေအားကောင်းအောင်လုပ်ဖို့စဉ်းစားနေတဲ့ media တွေကိုပဲပြစ်တင်တော်ဆိုမှုကြိုးစားနေကြတယ်ရတာ။ဖိနှိပ်တဲ့အပြင်မှာပိုဆိုးတဲ့လူတွေယုံကြည်မှုကျဆင်းအောင်ပုံဖြတ်တဲ့သဘောမျိုးတွေမကြသေးခင်ကပဲကျွန်တော်မြင်ခဲ့ရပါတယ်။ရှိလည်းရှိပါပဲ
။မြန်မာတရင်ပညာသိပ္ပံ MGN ကကိုယ်စောထက်ကတော့အခုလိုရွေးချယ်ခင်ရတဲ့အပေါ်ဂုဏ်ယူပေမဲ့မိသားစုနဲ့အမြန်ဆုံးပြန်လည်ဆုံတွေ့ဖို့ကမိသားစုနဲ့အမြန်ဆုံးပြန်လည်ဆုံတွေ့ခွင့်ရမယ်စုကသာပိုရစေချင်တယ်လို့ဆိုပါတယ
်အစိုးရကပြောတော့တမျိုးပေါ့နော်ပြီးတဲ့အခါကျရင်လက်တွေ့မှာကြားလို့ရှိရင်ဒီတကယ်ဟိုမြေပြင်မှာဖြစ်ပျက်နေတာဒီကိုတကယ်တော့ဒီကရေးဖို့တားဖို့ပြောတော့ခွင့်ပြုတယ်လို့ပြောပြီးတကယ်တမ်းအဲ့လိုမျိုးပေါ့နော်ဒီဟိုပေါ့အစိုးရရဲ့ဂုဏ်သိက္ခာအောင်မကြည့်တတ်စေလောက်တဲ့ပေါ်ပေါ်ပါပါသိက္ခာလေးတွေကြားရင်တော့မကြည့်ချောင်ဆောင်ပြီးခွင့်ပြုကြတာပေါ့နော်ဒီတိုင်းနဲ့စိတ်ဒါမှမပြောခင်နဲ့တကယ်တမ်းသူတို့ဒီရဲ့ဂုဏ်သိက္ခာပေါ့နော်ဒီဝါနာပိုင်ခွင့်တွေသူရဲ့အကျိုးတိပါသူတို့ရဲ့ဂုဏ်သာဖြစ်ထိုက်လာနိုင်စရာရှိတယ်လို့မြင်တော့လုံးဝဆက်ဆက်တိမကျတဲ့အခြေအနေထားဖြစ်နေတယ်ဆိုတာကိုသူတို့မျိုးရဲ့ဆောင်ရွက်ချက်ကဘူးပေါ်တယ်လို့ဖြစ်သွားစေရပါ့
။ရိုက်တာသတင်းဌာနကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတိုင်းမဂ္ဂဇင်းရဲ့ရိုက်တာသတင်းဌာနကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတိုင်းမဂ္ဂဇင်းရဲ့အထူးကြဆုံးပုဂ္ဂိုလ်စာရင်းမှာထည့်သွင်းအသိအမှတ်ပြုတဲ့အတွက်အထူးဂုဏ်ယူကြောင်းဒီအတိမံပြုမှုကနေတဆင့်သူတို့တွေမတရားဖန်ဆီးအကျဉ်းချခံထားရတာကိုစက်ပြီးထောက်ကူပြုတ်လိုက်မယ်လို့မျှော်လင့်ပါကြောင်းသူတို့နှစ်ဦးအကျဉ်းနောက်ထဲမှာဆက်ရှိနေတဲ့နေ့ရက်တိုင်းဟာစ ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ပတ်သက်လို့နောက်ဆုံးရိုက်ခတ်မှုတစ်ခုဒါဖြစ်ကြောင်းထုတ်ပြန်ပြောဆိုထားပါတယ်ရှင်
မမေခါပါရှင်အခုဆက်ပြီးတော့ရခိုင်လက်နက်ကင်ဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအတွင်းရွာသားတွေရာနဲ့ချီပြီးတင်းရှောင်နေရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေသလိုတိုက်ပွဲဖြစ်ပွားရဒေသကကြေးရသွားတွေလည်း
အိုးအိမ်ဆုံခွာထွက်ပြေးရပါတယ်အင်္ဂါနေ့ကဘူးတီတောင်မြို့နယ်အတွင်းတိုက်ပွဲမှာရွာသား၂၀၀ကျော်အိုးအိမ်ဆုံခွာထွက်ပြေးရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါနိုဝင်ဘာလကုန်ပိုင်းကနေမနေ့ကထိမြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့အကြားရခိုင်ပ ทุกเดือนเราดีบุรีรัมย์เนี่ยน้าวดีระเบิดเราเนี่ยคงน่าจะเห็นบ่เนาะไอ้ที่มาดีเซมเบอร์นั้นสี่เดือนนี้ใกล้ๆกันแล้วบุรีรัมย์ใกล้ๆช่วงอันนี้ด้วยมาเนาะคิดจ้ะไอ้ที่มาเราดีก็มาทำเราเพื่อการนี้กูจะต้องมีอะไรจ้ะน้าวดีเราดีระเบิดเราดีโลรมาต่างนั้นอันนี้ด้วยบ่น้าวดีเราคงน่าจะมีเยอะมีเยอะไว้เมียดีบ่เนาะไอ้ที่มาเยอะแค่ไหนบ่จ้ะชิโก้เต้เต้บ่
มันนี่ก็ที่ว่าเนาะไอ้ที่มาได้คุยกับตัวเราเลยเป็นยังไงขนาดพี่นี่เลยจ้ะมันนี่ก็บุรีรัมย์เนี่ยการเปลี่ยนชีวิตมานับแต่ได้คุยกับเจ้าอยู่กับท่านเนี่ยอยู่ในยักษ์กันเนี่ยเต็งช่างเลยอะไรลูกบุรีรัมย์เนี่ยเป็นเนื้อตัวกุศลเลยอุทุอังเต็งอ่ะเปียวว่าเลยมันนี่ก็ที่บุรีรัมย์เนี่ยที่มาเราคุยกับอีกทีเราอุ้งแต่เปลี่ยนเปลี่ยนมาบอกที่บ้านเลยนะเสียงยาวได้กูตีรักกันเสียงจังเจียวได้กันเว้ยกูยิ่งสั่งช่างทายาบี บุรีรัมย์เนี่ยลูกมุกเอเซียเนี่ยเป็นอะไรเนี่ยชาลายพวกกันเนี่ยกูยิ่งเปรี้ยวสิเนี่ยลูกอุทงอังเต็งอ่ะสัวเลยลโลโลจีก็ดูดีว่าดีสัตว์ตัวยังยังดีผมยิ่งเลยมาทำอะไรสักหน้าที่เราทำอะไรชาวเต้าในไทยมุกเต้ากูรอเอริสีเราอยากกันเลยหูโลโลจีมาจูมือเท้าเลยลูกเนาะอีกเดี๋ยวไปทำอะไรสักหน้ากูเลยเว้ยเจ้าเนาะดูบุรีรัมย์เนี่ยดีดีเจียงกันดีดีรอกูโลโลจีมาดูโซกูเลยลูกเราอีกเดี๋ยวทำอะไรสักหน้า
แต่ดูเนี่ยกูว่าเล่นนี่เป็นอย่างที่ที่เราอยากจะมาอยากจะพูดเลยเนาะไอ้เด็กเวทีอะไรกันนะปุ่นจูมิวเนี่ยพาวเวอร์ช่างเจียวันนี้มาเลยแล้วเนี่ยจีดีเนี่ยพี่กามูเจ้าเจียวันก็ลิสเจียวฮะอาทิตย์เดียวเจียวมาสักปีคู่ลงในใจอะไรลูกสุดก็สบายเลยจะใครมีเนี่ยเรื่องไต้หวันพี่ป้อนนี่ละเจ้าปุ่นจูมิวเนี่ยรู้เปล่าเจียวันจะชูมาตั้มร้อนเนี่ยเยอะทั้งพวกเด็กกันเลยไอ้นักสู้เสียงนี่เสียงนี่เรื่องเลยติดตาขันดูกับเปียววะเลย ไต้หวันเรื่องตั้มรบกับที่ข้าเจ้าสมุทรมีอันนี้แล้วลูกเอเบกัดเรื่องทุกอย่างทับไปไหมถ้ากูตีชาติไม่อยู่ในเดือดลูกตั้มรบกับอะไรเต้ยใส่ทับไปเรื่องทุกอย่างน่ะมันตัวใหญ่ดีบ่บุที่เส้นบาลาคนยานี่ก็ทัดทาร์เนี่ยน้องส่งทุกอย่างเช่นมาร์โรตีละตรงยานี่ก็ซาบิโร่ชาวยานี่ที่จะขายบินเนี่ยจะได้ดาวเนี่ยบุรีรัมย์อยู่ในด้วยไต้หวันรีพีบ้านนี่เจ้าไต้หวันเนื้อส่งลีเจนเนี่ยไม่พิเศษต้องยิ่งพิบ้านแค่บีตั้มรบกับอายาชิสิ
က်ကန်ဖွဲ့စည်းတွေကိုငင်းချမ်းရေးလုပ်ငန်းစဉ်စပွဲပိုင်းမှာခေါ်ပြီးတော့ဆွေးနွေးဖြေရှာသွားဖို့ပြည်နယ်လှုပ်တော်ကူစလဲဦးသွောင်းသိန်းကစိုက်တွန်းထားပါတယ်ရခိုင်တပ်မတော်ဟာ2015နှစ်ကုန်ပိုင်းကစပြီးတော့ချင်းမြင့်တဲ့ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်အစစတဲ့ဒေသတွေဘက်မှာအခြေပြုလှုပ်ရှားလာနေတာဖြစ်ပြီးမြမတပ်မတော်နဲ့လည်းထိတိတိုက်ပွဲတွေအချိန်ချင်းဖြစ်ပွားနေတာပါရခိုင်တပ်မတော်ဟာဝါသက်ဖွဲ့ UPSA ဦးဆောင်တဲ့ FENCC မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပြီးစံနိုင်ငံလုံးပြည်ခတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCO ကိုလက်မှတ်ရေးထိုးရေးတပ်မတော်ကလက်မှတ်ခံသေးတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့အရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ခြေတဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ဒန်ဟောစာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင်bamis@voanews.com ကို2019 view တက်ကြရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ချက်ရေးထည့်ဖို့မနေပါနဲ့နော် view ပြည့်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် view American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American and Mexico Nature Ma, the Dine Tisau Yambung Wine Patapi, Tamra Trump Ne, Democrat Gong Zangui, Meniga Inganiga, Garaukasa Pikejabare, Dila Nasseti Anima, a TPUame, a Suya, a Tongzi, Kwewe Chatamuma, A the Dine Tisau Yetwe Yambung Wigo Tetemo, Tamra Trump Ga Pia Piniale Pipare, Republican Nui Tain Chou Tare, Congress Luto Onine, a Pita a TPUreka, a Suya Lungan to Chu Yetamatuao, Kagwe Nambu Shirelo, Vilay Luto, the Dinda, Catherine Gibson, not Dream People Tarago, talking so wing up your Piapi Mara.
Come, Marishin. Amuroye Oval Office Yungama, Tamra Tramgam, Jonesabu, Tulu Chacha Akulu, Jinya like Barim.
I am proud to shut down the government for border security.
Neither Longjoy, Dwasoye, Soya Long and Ugo, Kongyuan, Pape Mava.
America Tai Leraining and Nega, Shape Young Nadri, Ye Kind Rayama, Longjoy, American and Mexicoja, the Dainty Sau Yiga, Gonzon season, Chidelo, Tamra Tramgap, Jovari, Democrat Gonzon Negaro. Did I ha? Tia Mu Machidalu, Gonjaji, Nyare, Lutum Pianjavare, Onlodo Lunezu Gonzo, Nancy Pelosi got Tabia Yamaro.
We have to have an evidence based conversation about what does.
Maru Pioja Sujare Niama, Peaga, Lopite, Yabongurigu, Padre, Peluzone, a Joshiela, Sare Kalune, Tautarigu, Chigambo Luvare, Tatamaru Nang and Lunjui, a trap Piluvare.
So, yeah, don't see a budget go at Tibu, go ye a bed lure at Chima, Paddy's in the air, a baby you day on Lopo, a long way near the Rago, a Miabidu, a Gulu, Mintreja, and Apibare. Tell the Lunezu Council, Democrat Lodo, Chuck Schumagaro.
We gave the president two ways, each of which would get a majority of votes.
Tamra Gunilan Kupi Tower, Onodoma, Memiazu Yanaglu, Teludoma, May Chalse, Yanan Biro, Sua Lungani, Yasin Matuan, Sholan and Nilani Pipari.
ดูลักษณะเลยไม่รู้ไม่เอาเลยมาเลยอ่ะสู้อารมณ์งานนี้จะใช้พิมพ์ไหมส่วนอ่ะพิมพ์ไม่พิวรีเป็นนี่น่าจะมาวะดิโมแครตหลุดออกมาดีกว่าเนื้อเรื่องอยู่ด้วยดอลลาร์ที่เด็ดมาต้องบิลเลียนคว้าไว้ชาร์ทเอาไว้ตัวตัวเดียวตั้มราชรัมกูการนันทาวาเลยรัฐบาลเลยแก่มาดีกว่ารอดีแล้วเนี่ยไม่ลงแล้วพูดลุ้นตรงเปียมาเลยแต่ไรสั่งเลยอีกเปล่าเว้ยตั้มราชรัมกูดอลลาร์งาบิลเลียนดอลลาร์ตั้งงาเราต้องสูญนี่รับใช่ปะเลย
เอาล่ะดอกอุกตาริพับลิกันล่ะดอกมาปอลไรอันการ์โร
The idea that the minority or the incoming House majority would be against border security is ridiculous. Tello Dogo, Republican Vega, Miazu, Tinto Tari, Subime, D. Soya, Dunzi, Yambongi, D. Pu, Dredo, Democrat, Madri, Tauka, Me Yabu, Luni Vadire, Uri, Judo, Madriga, Christmas, Alla Yema, Washington, Murogani, Trakwabu, Sayar, Tabba, Nizabime, Nanga, Ya, Chidi, and Pini Yara Rine, Yinsai Nizara, Pipare, Tello Dog, Lunezu, Gonzo, Democrat, Amat, Chuck Schumaye, and Yingaro.
No president should ever say he would be proud.
No
matter who precipitates the government shutdown, the American people don't like it.
Suya Lodi Yasan, Baduga Lulu Bobia, American Piduigaro, the Botchama Mahobau.
Suya Lunga to choose Yasan Jimmy, Suya, Dika Jare, Winsamu Lunga, with Nangi Nambido. American to Queen, Tane Chile, Pidure, Nina, Matipare, Dinet Natal Sashikuni, Dre, Soya, Donzi, Nepatelu, Chi, Din
Talking so with machine. A good tomorrow tolling being in a radio season ago. VOA internet Samyana, Burmese.voanews.com, Dianas and Angelo. VOA Facebook Samyana, VOA Burmese News Male, Chained Bini Nas and Imare. Digging Yabine season at Dudiavine Nayuema. A passing and Nari Pete, Nima Lulune, Jamai, Ujo Zandaye, Nima Yi Tonta Chene, the bad doing Agazad in last season ago, Samyo Nas and Jabaunche.
ဒီနေ့မြန်မာပိုင်းရဲ့အတန်းအတွင်းအစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 နဲ့ 32 တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကြမ်းမရေးကဏ္ဍမှာခွေးကြိုက်ခံရပြီဆိုရင်ပေါ်ပေါ်ဆဆသဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်ကြိုတင်ကာကွယ်ထားတဲ့အကြောင်းနဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
မြန်မာနိုင်ငံရဲ့အမှုကြီးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်းရဲ့တန်ပိုးမှုအရာတတ်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ထပ်ပြီးလည်းလေးပါ
ကြာသည်မိကရခိုင်ပြည်နယ်မြောက်ပိုင်းကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဥကျော်စန္တာတို့ဆွေးနွေးသုံးသပ်ချက်ဒုတိယပိုင်းကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့လူထုနဲ့အကြမ်းမရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ခွေးယူပြန်ယောဂါဟာရာနှုန်းပြေကြိုတင်ကာကွယ်နိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခွေးကြိုက်ခံရပြီဆိုရင်ပေါ်ပေါ်ဆဆသဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်ကြိုတင်ကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါရဲ့ရှင
်။ဖန်ရှင်မဲ့ခွေးတွေနဲ့ခွေးပြန်ယောဂသက်သာဟာတစ်ဖြည်းဖြည်းကြီးမားလာနေတဲ့ကျန်းမာရေးသက်သာတစ်ခုဖြစ်ပါလေ။ပိုင်ရှင်မဲ့လမ်းမေးခွေးတွေကိုတနေရာထဲမှာစူးစီးပြီးကျိုးမေးဆောက်ချောက်ထားတာဟာတက်တရာကိုဖြစ်ရှိနိုင်မဲ့နည်းလမ်းတစ်ခုဖြစ်ပေမဲ့သက်ဆိုင်ရာတာဝန်ရှိသူတွေအတွက်ကတော့လက်တွေ့လုံခြုံနိုင်မှုခက်ခဲနေတဲ့အနေအထားတစ်ခုဖြစ်နေတာပါလမ်းမေးခွေးတွေကိုတက်ဖြတ်တုတ်တဲ့ရှင်းလင်းတာမျိုးတွေတွေ့နေရပြီးမြန်မာနိုင်ငံလိုဗုဒ္ဓဘာသာနိုင်ငံတစ်ခုမှာဒီနည်းလမ်းဟာအများလက်မခံနိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်နေပါတယ်ပိုင်ရှင်မဲ့လမ်းမေးခွေးတွေအကုန်လုံးကိုခွေးကြံကာဝယ်ဆေးနဲ့တားဆက်ချားဆေးတွေထိုးပေးဖို့ကြိုးစားနေတာဟာအများလက်ခံနိုင်တဲ့နည်းလမ်းတစ်ခုဖြစ်ပေမဲ့ဒီမှတ်ချက်အောင်မြင်ပြည့်မြအောင်ဆောင်ရွက်တဲ့နေရာမှာတော့ခက်ခဲတဲ့နည်းလမ်းတစ်ခုဖြစ်နေပါတယ်ခွေးကြိုက်ခံရတဲ့သူတွေကိုခွေးကြံကာဝယ်ဈေးတွေထုတ်ပေးနေရတာကြောင့်နိုင်ငံတော်ရဲ့ဗဏ္ဍာငွေတွေလည်းနှစ်စဉ်လေးလေးဆုံးရှုံးနေရတာပါခွေးပြန်ရောကြောင့်နိုင်ငံတော်ဗဏ္ဍာဆုံးရှုံးမှုကိုလျှော့ချနိုင်ဖို့နဲ့ပိုင်ရှင်မဲ့လမ်းမေးခွေးတွေယုံနေသွားစီဖို့အတွက်တာဝန်ရှိအဖွဲ့အစည်းတွေနဲ့ပြည်သူလူထုရဲ့လုံကအလေးထားပြီးပူးပေါင်းဆောင်ရွက်တင်တယ်လို့အထွေထွေယောဂအထူးပြုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ခွေးတွေရဲ့ခွေးတွေနဲ့လက်ဘွန်တီးနီးတော့မွေးမြူတဲ့သူတွေနော်အဲအဲ့လူတွေအတွက်ကိုဆရာတို့ကကာဝယ်ဈေးနေနေရတော့မဖြစ်မနေထိုးတင်တဲ့ကိစ္စဖြစ်တဲ့အတွက်ဒါကတော့ဆောင်ရွက်တဲ့အတွက်ဖြစ်တယ်အဲ့အတွက်ကုန်ကြစိတ်ကိုလည်းဆရာတို့ကမနှမျောတင်မဲနဲ့အသုံးချတယ်ဒါပေမဲ့ခုနကနော်လမ်းမေးခွေးလေးလင်းခွေးကြီးများပြားလို့ကြိုက်ခံရတဲ့လို့နော်မလိုအပ်ဘဲနဲ့နော်ခွေးကြိုက်ခံရတဲ့အတွက်ကြောင့်ထိုးနေရတော့ကာကွယ်ဆေးထိုးတဲ့ဟာတွေကိုကြတော့ကျွန်တော်တို့ကအဲ့အတွက်ဗန္ဓာကုန်ကြမှုကိုခွေးကြိုက်မခံရအောင်လမ်းမေးလေးလင်းခွေးကြီးညော်နေအောင်လုပ်ချင်အပြင်ဆရာတို့ကတစ်ဖက်ကနေဒီခွေးတွေကြိုက်လို့နော်ဟိုကာကွယ်ဆေးကြောင့်ကုန်ကြတဲ့ဗန္ဓာငွေကိုဆရာတို့တစ်ဖက်ကနေကာကွယ်ပြီးသားဖြစ်ပါမယ
်။ခွေးပြန်ယောဂဖြစ်သူတွေကိုလေ့လာကြည့်မယ်ဆိုရင်ရာဂန်တော်အများစုဟာပိုင်ရှင်မဲ့လမ်းမေးခွေးတွေကနေတစ်ဆင့်ဖြစ်ပေါ်ခံစားရတာကိုသိရပါတယ်။ပိုင်ရှင်မဲ့လမ်းမေးခွေးတွေတာမရှိတော့ဘူးဆိုရင်ခွေးပြန်ယောဂဖြစ်တဲ့ရာဂန်တော်ဟာစီးစီးတလာယောနေသွားနိုင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုကြံပြပါတယ်
။အိမ်မွေးခွေးတွေမှန်သမျှ license ဆောင်ထားရမယ်။သူရဲ့ညွှန်ကြားချက်တိုင်းနှစ်စဉ်ခွေးပြန်ကာကွယ်ဆေးတွေထိုးနိုင်မယ်။လမ်းမေးခွေးတွေတာမရှိဘူးဆိုလို့ရှိရင်နော်ခွေးပြန်ယောဂပိုကူးဆက်မှုဟာအလွန်များကျဆင်းသွားမယ်။ဘာလို့လဲဆိုရင်ဆရာတို့ကခွေးပြန်ယောဂဖြစ်တဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုလိုက်ကြည့်ရှုမယ်ဆိုလို့ရှိရင်ခုနကပြောသလိုလမ်းမေးခွေးတွေကြိုက်ခံရတဲ့သူတွေကပိုများနေတယ
်။လမ်းမေးခွေးတွေကိုအစာကျွေးမွေးထားတဲ့ခွေးချစ်သူများစုဟာလမ်းတော်လမ်းလာတွေကိုလမ်းမေးခွေးကြိုက်တဲ့အခါမှာတော့ပန်းရှင်ဖြစ်တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်ခွေးချစ်သူနဲ့ခွေးကြိုက်ခံရသူတွေကြားထဲမှာပြဿနာတွေဖြစ်ကြရတာကိုလည်းတွေ့မြင်နေရပါတယ်။သိစံတွေကိုအစာကျွေးမွေးတာဟာကောင်းမွန်တဲ့အလို့တစ်ခုဖြစ်ပေမဲ့အစာကျွေးမွေးတာတစ်ခုတည်းနဲ့မကပဲကာဝယ်ဆေးထိုးတဲ့နေရာတွေ၊နောက်ဆက်ချဆေးထိုးတဲ့နေရာတွေနဲ့မွေးမြူစကန်ကိုပို့ဆောင်တဲ့နေရာတွေမှာပါတိတိယောက်ယောက်ပူပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့သိစံစီကူဆရာဝန်တူဖြစ်သူဒေါက်တာသွန်းမင်းမျိုးကပြောပါတယ်။
အဲ့တော့ကျွေးတဲ့ပုံမှာခွေးချစ်သူတွေကိုလည်းကျမတို့ကပြည့်မစုံသားဘူး။ဒါဖြစ်လို့လဲဆိုတော့သူကတရိန်ဟန်တကောင်ရဲ့အသက်ဆက်ဖို့အတွက်အစာဟာရကိုပေးတာသူတို့ကလှူဒန်းတာဒိုနေရှင်းတစ်ခုပဲဖြစ်တယ်။အဲ့ဒီအတွက်လည်းကျမတို့ကကြိုဆိုရမှာပါဝမ်းမြောက်ရမှာပါ။အဲ့ဒီလိုပဲကာဝယ်ဆေးထိုးတဲ့အခါမှာလည်းသူတို့ကကျမတို့ကိုအများကြီးကူညီပေးတယ်။ကျမတို့ကာဝယ်ဆေးတွေပါလိုက်ထိုးတဲ့အခါမှာအဲ ဘာတွေအခက်အခဲရှိလဲဆိုတော့ဟိုခွေးတွေကဆွေးတော့ပြီဖြစ်တဲ့အတွက်ကြောင့်မလို့ရှောက်ပြီးနေတာအဲ့တော့သူတို့တွေကကျမတို့ကတော့တခြားဟိုဖမ်းပေးနိုင်တယ်ဆုတ်ကင်ပေးနိုင်တယ်ထိချုပ်ပေးနိုင်တယ်ဆွဲတဲ့ကြောင့်ထိုးတဲ့အခါမှာဆိုကျမတို့တွေအများကြီးအဆင်ပြေတယ
်လမ်းမေးခွေးတွေကိုအစာကျူးမေးထားတဲ့ခွေးချစ်သူတို့ကလည်းခွေးတွေကိုစနစ်တကျကျူးမေးပြည့်စုံဆောင်ရှောက်ပေးမဲ့ခွေးမင်းမြေစကန်တွေကိုပို့ပေးကြရပါတယ်ခွေးမင်းမြေစကန်တွေအရေးအတွက်လုံလုံလောက်လောက်ရှိလာစေဖို့နဲ့တည်ယူပို့ဆောင်ရေးတွေအဆင်ပြေမှုရှိစေဖို့အတွက်ကိုတာဝန်ရှိသူတွေကဥဆောင်ဆောင်ရွက်ပေးရမှာပါသက်ဆိုင်ရာဌာနအသီးသီးကနေဥပဒေပြဋ္ဌာန်းပြီးဖြည်းဖြည်းရောရောဆောင်ရွက်ပေးနိုင်ခဲ့မယ်ဆိုရင်ခရီးပြန်ရောဂါနဲ့ပတ်သက်တဲ့ပြဿနာတွေကိုရှင်းချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့ဒါကအခုလူအများစုနေ့စဉ်ဒီပါเนาะကြုံတွေ့နေရတဲ့အချက်တစ်ချက်ဖြစ်တာပေါ့เนาะဒါကြောင့်မလို့ဒါကဒီဥပဒေတွေကလည်းပြဋ္ဌာန်းဖို့လိုတယ်ပေါ့เนาะဒီခွေးတွေမွေးမြူခြင်းရင်စနစ်ကျမွေးမြူရမယ်လိုင်စင်နဲ့မွေးမြူရမယ်သတ်မှတ်ထားတဲ့ကာကွယ်ဆေးတွေထိုးနေရမယ်เนาะကိုယ့်ရဲ့ခွေးဒီတခြားသူတယောက်ကိုဘကိုက်ဖို့အတွက်ဘကိုက်စီရေးအတွက်ကိုတာဝန်ယူမှုရှိရမယ်ဆိုတော့ဒါလေးတွေဆောင်ရွက်နေရဖို့လိုအပ်တယ်ပေါ့
ပိုင်ရှင်မဲ့လမ်းမေးခွေးတွေရေးအတွက်ရောင်းနေသွားမယ်ဆိုရင်ခွေးပြန်ယောဂရဲ့ဝင်တော့ဝင်မှုကိုဖြည်းဖြည်းရောရောဆွတ်ချနိုင်မှာဖြစ်တာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေကဥဆောင်ပြီးအစီအစဉ်တွေချမှတ်ဆောင်ရွက်ပေးဖို့လိုနေတယ်လို့စီစီလူလူတရက်လုံးကလည်းအလေးထားပြီးပူးပေါင်းဆောင်ရွက်ဖို့လိုနေပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ဆက်ဆံပါပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်မှာတော့အခုမြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ရခိုင်မြောက်ပိုင်းပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေ INGO တွေရဲ့ရေးသားပြောဆိုတင်ပြချက်တွေနဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းကိုတိုင်တွားရောက်သတင်းယူခဲ့တော့ကတွေ့ကြုံမြင်တွေ့ခဲ့ရတာတွေနှိုင်းယှဉ်ချက်ကိုပြီးခဲ့တဲ့အပတ်ကပထမပိုင်းအဖြစ်တင်ပြခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်ဒုတိယပိုင်းမှာတော့ဒုက္ခတွေပြန်လာရေးနဲ့ပြန်လည်တည်မြက်ရေးအလားအလာတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ဆိုပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာတွားပြီးတော့ဆင်းပြနေရလဲတွေ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံကသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးဆိုတဲ့ဖြစ်တဲ့အချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုကျော်တော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တွေကိုလည်းနည်းနည်းသုံးသပ်ပြောပြပါဦးခင်ဗျ။
ဟုတ်ကဲ့ဟိုပုံနှံကြီးလန်းစကန်တစ်ခုနဲ့ကျေစုလက်ခံစကန်တစ်ခုလက်ခံတဲ့ထဲမှာကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြုလုပ်ဝဲစကန်ပေါ့နော်ရေလန်းကနေဝင်လာမယ်ငခုရစကန်တော့ကျွန်တော်သွားခွင့်မရခဲ့ဘူးပေါ့တောင်ပြုလုပ်ဝဲစကန်မှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအဖြစ်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်တရင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ပါပဲဒီ ASEAN Trade ပေါ့ရ ASEAN ဝန်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောက်ပြောတော့ကျွန်တော်အတိအကျမပြောနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့သလိုပဲသူတို့တွေ့မှာပါမြန်မာနိုင်ငံရဲ့အမွေကြီးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်ရဲ့တန်ပိုးမှုအရာတက်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေအဲ့လိုကျွန်တော်ထပ်ထပ်လည်မေးပါတယ်တောင်းရှိတဲ့လူတွေကိုသူတို့ကဘိုင်းကကြည့်မယ်ဆိုတော့ဒါအတော်လေးကိုတက်တက်နနပြင်ဆင်ထားရပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံလောက်လို့ဒီပြင်ဆင်ချက်တွေကဟာလာမပြည့်စုံလို့ပြန်လာတာမဟုတ်ဘူးလို့လည်းပဲအရင်ကပါပြီးသားပါသူတို့ပြန်လာတဲ့အကြောင်းချက်တွေကတခြားတောင်းစုချက်တွေနဲ့တခြားအကြောင်းချက်တွေရှိပါဒီပြင်ဆင်ချက်တွေအရာကြောင်းတော့ပြန်လာတာကအကြောင်းချက်ကမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ပြောနေတာကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံကပံ့ပိုးမှုရနဲ့အတိုင်းအတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိတ်ခဲ့တဲ့တိုင်းရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ခိုဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတွေလုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတာတော့ကျွန်တော်ကြားပါရတယ်။ကိုတော်တော်သိတဲ့သတင်းထဲမှာလည်းတွေ့ရပါတယ်။ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကလေးပူပေါင်းပြီးတော့သဟာသာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိရတယ်အဲ့ဒီမှာရှိမယ်လို့ထင်ပါတယ်အဲ့တော့တရဝင်းပြန်လာတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူလူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိခောက်ပြီးပါသေးသလားခင်ဗျာ
ဟောကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်တော်ဒေတာလူလူပေါ့ဖပြေးသွားတာကလည်းမောင်တော်ဒေတာကနေဖပြေးသွားတယ်ပြန်လာရင်လည်းဒီမောင်တော်ဒေတာပေါင်းချင်ပါပဲဒီတိုင်ကမှာဆိုတော့မောင်တော်ဒေတာလူလူကိုတိုင်နဲ့တော့ကျွန်တော်သိဆုံးမိမှန်ကိုမရခဲ့ပါဘူးစီစဉ်ရဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကန်တက်ချက်ရပေါ့ဒါပေမဲ့မောင်နှောင်းခရင်ဦးချုပ်ရင်မှုနဲ့ကျွန်တော်တို့ပြည်သူမြန်မာတွေကြားတဲ့အခါမှာတော့ကျွန်တော်ဤမိကုံးကိုမေးပါတယ်
Jamming drama, so you know, Mono can Ucho Yemuye, Jesujama, Luja, Suimushi. Suimushi, Eddie Suimu Kuleva Drupi. The town and Ganaga Posit, Suamuda Posit, Galavati. I look here to Eddie Suye Muru, Jao, Janareka, Jana, Luine, Leshi, Dorima, Sinia Luine, Senti, all Subido, Drew, the Hansa Dachi, Janan Alamushi, Season 11, Lumia Shibale, Dodo, a lonely season. ဆိုရကတာဝန်ယူပြီးတော့ဆိုရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူးမောင်နှောက်ခင်အုပ်ချုပ်မှုကုတဲ့ငါပြောတာကအဖွဲ့အစည်းတွေကနေပြီးတော့ဖွဲ့စည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာအစိုးရမှုတဲ့ဖွဲ့စည်းတွေတိကျဖြစ်ပါလိမ့်မယ်ဒီဖွဲ့စည်းတွေကနေပြီးတော့ပြောင်းဝင်လာမဲ့လူတွေနဲ့ဟလာလက်ရှိတည်ထောင်ထဲမှာရှိနေတဲ့ဒီသားကနေဂျာမန်နားလည်မှုရှိအောင်ဒါသာသာဖ ပြန်ဝင်လာဖို့စီကူးရှိတဲ့ဒေသခံတွေမှာလည်းရှိပါတယ်ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေဝန်ရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အဓိကဆန္ဒရှိတဲ့လူတွေဒီဘက်မှာစမြူးသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေစုရဲအခါကြတော့တူတို့တွေမှာတကယ်တည်းအချက်မှန်နေဆိုရင်ပေါ့သူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့တွေမှ ဲ့လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စိတ်ရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလိုမျိုးအတွေးကြောင်းမိပါတယ
်။ပြည်နယ်စစ်မြေးရေးအတွက်လုံနေတဲ့အဖွဲ့အစည်းတွေဟာခုနကကျော်တော်သိန်းပြောတော်တဲ့ထဲမှာနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာတော့ဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုရဲအမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်ဆိုတော့အဲ့လိုဆွဆွဲချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလိုပဲပြည်တွင်း NGO တွေကရောမလုပ်ကြဘူးလားအာဏာပိုင်ကရောလုပ်မသေးကြဘူးလားဆိုတာလည်းကျွန်တော်သိကြပါတယ်
တော်ဝင်ရှိသူတွေအပိုင်းမှာတော့ဒီဝင်ကြီးတော်တော်ဝင်းမြတ်ကြီးကိုရင်ပြောထားဘူးတာရှိပါတယ်ပြန်လည်တင်းမြတ်ကြီးတို့သာသာဖြစ်တဲ့အစည်းအဝေးလုပ်နေတယ်ဆိုပြီးပြောထားဘူးတာရှိပါတယ်ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းနှုတ်ခင်ဦးချိုယူမှုနဲ့မောင်းနှုတ်ခင်ဦးချိုယူမှုဆိုတာကဒီကျန်တဲ့နေရာထားထားရင်းနဲ့ပတ်သက်ပြီးတော့အဓိကတာဝန်ယူနေရတဲ့လူပါသူကအဓိကဟိုသူတို့အဲဒီကော်မတီရဲ့တာဝန်ခံမှာဆိုသူပြောတာအရာကရှင်းပါတယ်အစိုးရဘက်ကနေပြီးတော့ဒီသာသာဖြစ်ပြန်လည်တင်းမြတ်နဲ့ပတ်သက်ပြီးလုပ်နေတာမရှိဘူးသို့တော့တခြားအဖွဲ့အစည်းတွေကစိုးရမှုတွေဖွင့်စည်းတွေကလုံနေတဲ့ကိစ္စတွေလုံဆောင်ချက်တွေကိုတော့သူတို့ကခုချက်ပေးနေတယ်သူတို့အတားတွေကိုသူတို့ဝိုင်းပြီးတော့တန်ပိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုတော့ခုနနိုင်ငံတကာ NGO တွေဘောရေဘုံရဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းကျွန်တော်အစိုးရကပြောခဲ့တယ်လို့လူလူနဲ့ကျွန်တော်ကတိုက်ရိုက်ပြစ်ဆိုမင်းမြန်ခွင့်မရတဲ့တကယ်လူလူရဲ့တကယ်အစ်အမှန်သဘောထားကိုတော့ကျွန်တော်သိခွင့်မရခဲ့ပါဘူးသို့တော့ဒီတာဝန်ရှိသူတွေရဲ့အပြောအကြားဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာအလားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်ပြောဆိုချက်တွေကလည်းပဲပြောင်းမှုရှိတယ်ဆိုတော့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိကြဖို့ကျွန်တော်ကြားခဲ့ရပါတယ
်သူတို့ရဲ့ပြောဆိုမှုကဘယ်လိုဆက်ရောက်တာလဲခင်ဗျာ
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စအပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့ဒါလုံခြုံရေးရအမှကလည်းမရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောတယ်ဆိုတဲ့ပုံမျိုးပေါ့လေတိတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအစိလက္ခဏာမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုကျွန်တော်ကိုယ်တိုင်ကြားခဲ့ရတာပ
ါဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာပြည့်ရမှန်တွေအခြေအနေမှန်တွေထင်ထက်အောင်ပူပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စတဲ့ညဝင်ပြီးတော့မေဂျာလောက်ကြဆိုရင်အချိန်နဲ့ပူကောင်းလာမလားသူတို့မို့အချိန်နဲ့ပူပြီးတော့များဆူသွားနိုင်လို့ဆိုရင်ဘယ်စင်ပါလား
ကျွန်တော်တယောက်တည်းရဲ့ဟိုပုံကိုကြီးအမြင်ပေါ့လေပုံကိုကြီးအမြင်ကပြောရင်တော့နိုင်ငံတော်ဖော်စီလို့ဆိုတော့ပထမတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေဘက်ကလုံခြုံရေးပိုင်းစိုးရိမ်ချက်အရာလုံးလုံးရေးကိုတာဝန်ယူပေးတဲ့ကလွယ်လို့ကျန်တဲ့အခြေအနေတွေမှာသူတို့သွားခြင်းတဲ့နေရာကိုသွားမယ်တွေ့ခြင်းတဲ့နေရာတွေ့ခြင်းတဲ့လူနဲ့တွေ့မယ်တွေ့ဆိုမိန်းမြန်းမယ်ဟုတ်လားအဲ့ဒီလိုမျိုးလွတ်လပ်လပ်တင်ယူခွင့်တင်ပြကြခွင့်ပေးတဲ့လေလို့ကျွန်တော်ခံစားယုံကြည်ပါတယ်အဲ့ဒီလိုလွတ်လပ်လပ်တင်ယူခွင့်တင်ပြကြခွင့်ပေးခြင်းအပြင်တင်မီဒီယာသမားအများကြီးရောက်လာမယ်တင်ဌာနတွေအများကြီးရောက်လာမယ်အဲ့ဒီတင်မီဒီယာသမားတွေတင်မီဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေတဲ့ဒေတာကန်တွေတဲ့တချို့မြန်မာနိုင်ငံသားလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆွဲနေတယ်လို့စိုးရိမ်နေတယ်လို့တစ်ဖက်ဆောင်းနေဒ င်ပြတယ်ဆိုတဲ့ပုံစံမျိုးလည်းရှိတယ်လည်းရှိမှာပါဒါပေမဲ့အဲ့ဒီသတင်းမီဒီယာသမားတွေတဲမှာကျွန်တော်တို့ VOA လိုမျိုးဘက်မလိုက်ခဲနဲ့ဟလာနှစ်ဖက်စလုံးကနေပြီးတော့ VOA ရဲ့တင်ပြတာကတော့ဘက်မလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတခုလည်းကိုယူပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြနှစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေလက်ရှိဖြစ်ပျက်နေတာတွေကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအတားဟာဒီအခက်အခဲအတဲကြီးကိုဖြစ်ရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်။နိုင်ငံတကာအဖွဲ့အစည်းတွေကလွတ်လပ်ကောင်းကင်ပြုလိုက်ရင်ကိုဆိုတဲ့မိကုံကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်။ကျွန်တော်တယောက်ဒီနေ့ယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကန့်သက်ထားတာမရှိခဲနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ်တကျကြက်ကြနတ်နာစဉ်းစားဆင်ခြင်ညှို့မြင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်မယ်ဆိုရင်အပြစ်ထက်အကျိုးသူတို့တဲ့ကောင်းကျိုးပုံများနိုင်နေမယ်လို့ဟိုကျွန်တော်ပြောခင်ဗျအဲ့လိုပဲယူဆမိပါတယ်ခင်ဗ
ျနောက်ဆုံးတခွန်းထပ်ပြီးတော့မေ့ကြပါတယ်အခုဒီနေ့ရဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုထိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရဲ့
နောက်လိုပါပဲကျွန်တော်တို့ခေါင်းနဲ့ပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့အတော်လေးဝေးတည်တယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေသမင်းဘောမှာနေထိုင်ကြတဲ့စကံကပုဂ္ဂိုလ်ကိုကျွန်တော်မိမြန်တဲ့အခါမှာနှစ်ဖက်ကနှိလို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်ဥပမာနာမည်ကိစ္စရိုဟင်ဂျာဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NVC Cut process ကိစ္စ NVC Cut လုပ်ငန်းစဉ်ပေါ့လေ NVC Cut ကနေမဲ့တစင်မာဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့ဆိုအဲ့ဒါကတစ်ဖက်ကလည်းပဲ NVC Cut ကိုလုံးဝလက်မခံဘူးဟလာတစ်ဖက်ကလည်းပဲ NVC လုပ်ငန်းစဉ်တွေလုပ်နေတယ်တစ်ဖက်ကရိုဟင်ဂျာဆိုတာကိုလုံးဝလက်မခံဘူးတစ်ဖက်ကဘင်္ဂလီလူခေါ်တာကိုလုံးဝလက်မခံဘူးအဲ့ဒါတွေကကျွန်တော်အခုလက်ရှိအချိန်ကြီးတိထားတဲ့အချိန်ကြီးအတော်ကြီးကိုညှိရနှိုင်းရဆွေးနွေးရခက်ခဲဦးမှာပါကျွန်တော်ရဲ့ညှော်လင့်ယူဆချက်ကတော့နှစ်ဖက်ဝန်းဝိုင်းကတကယ်အညီအမြင်ကြီးတဲ့နိုင်ငံအတွက်ဟလာကိုတိုင်းဒီရေရှည်ငင်းချမ်းကြီးအတွက်ပြန်လည်တင်းမြတ်ကြီးအတွက်အညီအမြင်ရှိတဲ့ခေါင်းဆောင်တွေကအညီအမြင်ကြီးကြီးနဲ့ဆစ်ဆစ်ဆီထားပြီးတော့ဟလာချိုးကိစ္စတွေကိုကိုဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလေလုံးနေနေတယ်လို့ကိုဘက်ကလည်းပဲတချို့ဖြေလျှော့တင်တာဖြေလျှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တဲ့ရွေးတော့ဒီအချိန်ကြီးကလောလောဆယ်ပြေးလေတော့မပေါ့မရှိပါဘူးအဲ့အဲ့လိုမျိုးနှစ်ဖက်ကဟိမှန်းပြီးတော့ပြေးပြေးလေလေလုံနိုင်တဲ့အချိန်မျိုးကလည်းပဲလောလောဆယ်မှာတော့လမ်းစမမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ
ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်။ဆောရှင်နဲ့ဆရာပြတမှုဆောင်ရရှိချုပ် jack.cd ရောက်သူ့ရဲ့မြမပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြမနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ social influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနှိပ်ကွပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုပ်ကိုကူစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမေးခွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်ရရက်ကိုတေးချစဉ်းစားပြီးမှရေးတင်လားသရရှင်တွေဘလို့ထင်ကြပါလဲဆွေးနွေးကြအောင်ပါ VOA မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပေါင်းစနေမြင်းမြန်ကြောင့်တူတွေကိုကျူးလွန်ပါတယ
်။စနေနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။ကိုရန်နိုင်စုစည်းတင်ပြပေးထားပါတယ်။
ဟုတ်ပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Premier League မှာခြေစွာနေတဲ့ Champions Man City အသင်းကတော့ဒီနေ့ဘောလုံးရာသီမှာရှုံးမွေးနဲ့စတင်ရင်ဆိုင်လိုက်ရပါပြီ။
ရီယယ်မက်ဒရစ်အသင်းကတော့စပိန်နိုင်ငံမက်ဒရစ်မှာကစားတဲ့လီဗာတာဒိုဖလားဖိုင်နယ်ဒုတိယအကြိမ်ကိုအနိုင်ရပြီးတော့ဆောင်းအမေရိကချန်ပီယံဖြစ်သွားပါတယ်။ဒီနိုင်ငံမှာကျင်းပမဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်လေးထွက်ပေါ်လာပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိနဲ့ဥဆောင်နေတဲ့ချန်ပီယံမန်စီးတီးအသင်းဟာအခုတစ်ပတ်မှာတော့ပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်။ Chelsea နဲ့ Man City အသင်းတို့ဒီတစ်ပတ် Chelsea အသင်းရဲ့ Stamford Bridge မှာစနေနေ့ကထိပ်တိုက်တွေ့ကြတာမှာတော့ Chelsea က Man City ကို2-0မရှိနဲ့နိုင်ပြီးတော့ Man City အသင်းပထမဆုံးအကြိမ်ရှုံးပွဲနဲ့တွေ့သွားခဲ့တာဖြစ်ပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ခွင်းလွယ်လူ Kanté နဲ့နောက်တန်းလူ David Luiz တို့ကသွင်းမိခဲ့တာဖြစ်ပါတယ်။ Man City ကိုနိုင်လိုက်တဲ့အပေါ်မှာ Chelsea နီးပြ Maurizio Sarri ကတော့
And I think that in the first 20-25 minutes, we didn't work very well.
For 20 minutes, we were able to get the ball in the first 20 minutes. But we were able to get the ball in the first 20 minutes. But we were able to get the ball in the first 20 minutes. We were able to get the ball in the first 20 minutes. We were able to get the ball in the first 20 minutes. We were able to get the ball in the first 20 minutes.ကျောင်းစီသင်းကိုရှုံးပြီးတော့အခုနှစ်ပရီးမီးယားလိဂ်မှာပထမဆုံးရှုံးမဲ့ရင်ဆိုင်ခဲ့ရတဲ့အပေါ်မှာမန်စီးတီးနီးပြဂေါ်ဒီယိုလာပြောတာကတော့
Good evening, the result is the result. So we have to analyze the result. It's fair because they scored two goals. We didn't score.
ဒီကွေးရလကရလပါပဲ။သူကနှစ်ဂိုးသွင်းပြီးတော့ကျွန်တော်တို့ကဂိုးမသွင်းနိုင်ခဲ့ပါဘူး။ဒါကြောင့်မို့ဒါကိုသုံးသပ်မှာပါ။ Chelsea နဲ့ရသွားတဲ့အတွက်ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့ပထမပိုင်းကောင်းကစားနိုင်ခဲ့ပါတယ်။ဒါပေမဲ့ကံမကောင်းချင်တော့သူတို့အခွင့်အရေးတစ်ချိန်ရတဲ့အချိန်မှာဂိုးပေးလိုက်ရပါတယ်။သူတို့အသင်းကရှေ့လေနောက်ရမ်းတောက်ပါတယ်။ဒုတိယပိုင်းအစမိနစ်20လောက်မှာသူတို့ကောင်းကောင်းကစားနိုင်ခဲ့တယ်။ကျန်တဲ့ချိန်မှာတော့ကျွန်တော်တို့ဘက်ကကောင်းကောင်းကစားနိုင်ခဲ့ပါတယ်။မိနစ်တုန်းကကျွန်တော်တို့ကချန်ပီယံဖြစ်ခဲ့တာဆိုတော့အသင်းတိုင်းကကျွန်တော်တို့ကိုအနိုင်ကန့်ကျင်ကြပါတယ်။ကျွန်တော်တို့အနေနဲ့ဒီကိုခံကစားဖို့လာခဲ့တာမဟုတ်ဘဲနဲ့ကျွန်တော်တို့ပုံမှန်ကစားနေကြတိုင်ကစားခဲ့တာပါ။ပထမပိုင်းမှာဂူးသွင်းခွင့်တစ်ချိန်နှစ်ချိန်ရခဲ့ပြီးမှကျွန်တော်တို့ဘူးမသွင်းနိုင်ခဲ့ပါဘူး။ လီဗာပူးလ်သင်းကတော့ဘုံမောက်ကို၄ဂိုးကိုမရှိနိုင်နိုင်ပါတယ်။အီဂျစ်တိုက်စင်မူမိုဟာမက်ဆာလာကလူကျွန်ဘောလို့အငင်းပွားစရာဖြစ်တဲ့ဂိုးတစ်ဂိုးပါဝင်ဟက်ထရစ်သွင်းယူပြီးတော့ဘုံမောက်နောက်တန်းက၉ဂိုးကိုတဂိုးသွင်းပေးခဲ့တာပါ။အာစနယ်ကတော့ဟော့တန်စပီအသင်းကို၃ဂိုးကိုမရှိနိုင်ခဲ့ပြီးတော့တော်တန်ကလည်းလက်စတာစီးတီးအသင်းကို၂ဂိုးကိုမရှိနိုင်ပါတယ်။ဒီနေ့ဘောလုံးရာသီမှာခြေစွမ်းပြောင်းနေတဲ့မန်ချက်စတာယူနိုက်တက်ကတော့ဒီဘက်မှာဖူလမ်နဲ့ကစားခဲ့ရပြီးတော့မန်ယူသင်းက၄ဂိုးတဂိုးနဲ့နိုင်သွားပါတယ်။မန်ယူရဲ့ဂိုးတွေကတော့အက်ရှလီယန်မာတာလူကာကူနဲ့ရက်စပိုတိုကတကိုးစီသွင်းပေးခဲ့တာပါ။ဒါကြောင့်16ပွဲပြီးတဲ့အချိန်မှာလီဗာပူးလ်က42မှတ်နဲ့ဇယားထိပ်ကိုတက်လာပြီးတော့မန်စီးတီးက42မှတ်နဲ့ဒုတိယနေရာရောက်သွားပါတယ်။ဒါဟာဒီဘောလုံးရာသီမှာတော့ပထမဆုံးအချိန်မန်စီးတီးအသင်းဟာဇယားထိပ်ကနေဖယ်ပေးလိုက်ရတာလည်းဖြစ်ပါတယ်။တော်တန်ဟမ်ကတော့36မှတ်နဲ့တတိယ၊ချယ်ဆီနဲ့အာစနယ်တို့ကတော့34မှတ်နဲ့အသင်း4နဲ့5နေရာတွေမှာအသီးသီးရပ်တည်နေကြပါတယ်ခင်ဗျာ။ပြည်နိုင်ငံမှာရှင်းနစ်ချင်းပါမယ့်2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုဒီဇင်ဘာ10ရက်နေ့ကမဲနိုင်ခဲ့ကြပါတယ်။အုပ်စုအိမ်မှာတော့အရှင်ပြင်သစ်ကတောင်ကိုရီးယား၊နော်ဝေး၊နိုင်ဂျီးရီးယားတို့နဲ့တွေ့မှာဖြစ်ပြီးတော့အုပ်စုဘီမှာတော့ဂျာမနီ၊တရုတ်၊စပိန်၊တောင်အာဖရိက၊အုပ်စုစီမှာတော့ဘရာဇီး၊အီတလီ၊အော်စတြေးလျနဲ့ဂျမေကာ။အုပ်စုဒီမှာတော့အင်္ဂလန်၊စကော့တလန်၊အာဂျင်တီးနားနဲ့ဂျပန်တို့အုပ်စုတွေချပါတယ်။အုပ်စုအီမှာတော့နယ်သာလန်၊ကနေဒါ၊ကင်မရွန်နဲ့နယူးဇီလန်တို့တွေ့ကြမှာဖြစ်ပြီးတော့အုပ်စု F မှာတော့အမေရိကန်ကထိုင်း၊ချီလီ၊ဆွီဒင်တို့နဲ့တုံးဆူတဲ့ကြပါတယ်။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကိုလာမယ့်ဇွန်လ9ရက်နေ့ကနေဇူလိုင်9ရက်နေ့အထိပြည်ထောင်နိုင်ငံကမြို့ကြီးကိုမြို့မှာကျင်းပသွားမှာဖြစ်ပြီးတော့ပြည်ထောင်နိုင်ငံမှာကျင်းပသွားမှာဖြစ်ပြီးအဖွင့်ပွဲစဉ်မှာတော့အရှင်ပြင်သစ်ကတောင်ကိုရီးယားနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ။လီဗာတာဒိုဖလားဘောလုံးဖိုင်နယ်ဒုတိယအကြော့ကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့ကမြို့ကန်ပြိုင်ပွဲ2-0ကြားမှာပရိသတ်ဒီပြဿနာဖြစ်ပြီးတော့ပူကာအသင်းရဲ့ဘတ်စကာလည်းတိုက်ခိုက်ခံရတာကြောင့်ဒုတိယကြောက်ကိုအာဂျင်တီးနားနိုင်ငံမှာမကစားဘဲနဲ့စပိန်နိုင်ငံမက်ဒရစ်မြို့မှာကြောက်ရှိကစားခဲ့တာပါ။ပထမကြောက်ကစားတော့ကတော့၂ဂိုးစီချခဲ့တာပါ။အနည်းငယ်ကကစားတဲ့ final မှာတော့ River Plate အသင်းကပိုကိုဂျူနီယာကို၃ဂိုးတကုတ်နဲ့နိုင်ရပြီးတော့နှစ်ပွဲပေါင်း၅ဂိုး၃ဂိုးနဲ့ River Plate အသင်းကအမေရိကချန်ပီယံဖြစ်သွားပါတယ်။ Google အသင်းကဂိုးရင်သွင်းခဲ့ပေမဲ့ဒုတိယပိုင်းမှာ River Plate အသင်းကပြန်ချီလာကြောင့်ပုံမှန်ပွဲချိန်မှာ၂ဂိုးစီဖြစ်နေတာပါ။ဒါကြောင့်အချိန်ပိုဆက်ကစားတာမှာRiver Plate အသင်းက Quintero နဲ့ Martinez တို့က၂ဂိုးထပ်သွင်းခဲ့လို့နောက်ဆုံးမှာ River Plate အသင်းကနိုင်ရပြီးတော့ Libertadores ဖလားကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်ခင်ဗျာ။ American က Major League ဖလားဘောလုံး Final မှာတော့ Atlanta United အသင်းက Portland Timbers အသင်းကိုနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Final ကိုစနေနေ့ကကစားကြတာမှာ Atlanta United အသင်းက Portland Timbers ကို၂ဂိုးကိုမရှိနဲ့နိုင်ရပြီးတော့ Champion ဖြစ်သွားတာဖြစ်ပါတယ်။ Atlanta အတွက်တော့ဂိုးတွေကိုတော့ Joseph Martinez နဲ့ Franco Escobar တို့ကသွင်းပေးခဲ့တာပါ။ဒါဟာ Atlanta United အသင်းအတွက်တော့ Major League Club ကိုပထမဆုံးအချိန်အနိုင်ရရှိတာလည်းဖြစ်ပါတယ်ဗျာ
ကိုရနိုင်စုစည်းတင်ပြပေးထားတဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ VOA ရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စောင်းနေနေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေ Christmas သတင်းတွေနဲ့ဖြောပြပေးနေပါတယ်ဒီကနေ့တော့ဗိုလ်ဖြူတီဆိုထားတဲ့ December 9ရက်ညဆိုတဲ့သတင်းနဲ့ဖြောပြပေးကြပါတယ်နားဆင်ကြပါရှင်
Lessa wa tu sa pi pha lo ma ya ra ne lan tin thwa chao mi ne Di sa ma na ta nya nen ja de nya a tin ma e se ta lo yin ne ma pu long ni se Di ye lao chu da ai lo ma ya ra ne lam jin thwa chao mi ne dizam ma na da nya ta ni de la lo a tin ma e dan da lo yin ne ma ko long ni de chit so e ye ko na de ni chit soစัจจะพ่อมองในซนเทยอราเนกุลังกุเสเช่าจังเมดิสมัญญาตะญาตาเนเรลาลุอเมนมาอีดันมะลาวะเมยมาซองนี้เด
ဘောဗျူတီဆိုထားတဲ့ဒီဇင်ဘာညတညလို့အမည်ရတဲ့တချင်းကိုနားဆင်ကြရတာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်လေးအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
မြောက်ပတ်သမဂ EU နဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့နောက်ဆုံးရေခတ်မှုတစ်ခုဖြစ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာသူ့ရဲ့ Conservative Party ကနေအယုံအကြည်မရှိဆိုတင်သွင်းခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။ Conservative Party အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအယုံအကြည်မရှိဆိုအတည်ပြုခဲ့မယ်ဆိုရင်တော့ဝန်ကြီးချုပ်ယာရုကဆင်ပေးရမှာပါ။ပြည်ထောင်နိုင်ငံစတာဘုံမြို့လေက Christmas ပစ္စည်းတွေရောင်းတဲ့ဈေးမှာတနက်သမားတယောက်ရဲ့လက်ချင်းနဲ့လူနှုတ်သေဆုံးခဲ့ပြီးရင်တော့တက်ခိုက်သူအာဏာဝင်တွေလိုက်လံရှာဖွေနေပါတယ်။မနေ့နောက်ပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးရင်တော့တနက်သမားတွပြေးလျောက်သွားတဲ့အတွက်ဒီနေ့မှာတော့ရာနဲ့ချီရဲ့လုံခြုံရေးတွေကိုလည်းတုံ့ပြန်ချထားခဲ့တာပါ။တနက်သမားအသက်29နှစ်အရွယ်ရှရစ်ရှက်ကတ်ဆိုသူဖြစ်ပြီးအစိုးရဝါဒီတူဖြစ်စောင့်ကြည့်နေတဲ့မသင်္ကာသူဆင်းမှာထက်သွင်းထားသူဖြစ်ကြောင်းလည်းအာဏာဝင်တွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားဆွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေကိုမစိုးရိမ်နိုင်ကြောင်းပြောဆိုလိုက်ပါတယ်။အမှားယွင်းတစုံတရာမလုပ်ခဲ့တဲ့သူနိုင်ငံသမိုင်းမှာအကောင်းဆုံးစီးပွားရေးအခြေအနေတွေကိုဖန်တီးပေးခဲ့သူတယောက်ကိုတရားဆွဲဆိုအရေးယူဖို့မလိုတဲ့အကြောင်းလဲသမ္မတထရန့်ကရိုက်တာသတင်းဌာနနဲ့တိကျမင်းမြန်ငယ်အတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံမျိုးသားလူညုံရေးကိုထိခိုက်နိုင်တဲ့အမှုနဲ့တရုတ်နိုင်ငံဆိုင်ရာကနေဒါတမ်မဟောင်းကိုဘေကျင်းမြို့မှာတနင်္လာလနေ့ကထိသိမ်းလိုက်တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောဆိုလိုက်ပါတယ်။နိုင်ငံလူညုံရေးထိခိုက်နိုင်တဲ့လူရည်တွေနဲ့ဆက်နွယ်နေတဲ့တန်တရားနဲ့တတ်တမဟောင်းမက်ကယ်ကိုဘရစ်ကိုဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းတရုတ်စိုးရိမ်သတင်းကဖော်ပြပေမဲ့အသေးစိတ်တော့မပြောပါဘူး။တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei ထိတ်တန့်အမှုဆောင်ရဲ့ရှိသူကိုကနေဒါမှာဖမ်းဆီးလိုက်ပြီးရင်တော့အခုနောက်ဆုံးတရုတ်နိုင်ငံကကနေဒါတမ်မကိုဖမ်းဆီးလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။မနေ့ကကြာတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာဥကြော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်။ VOE ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မမြတ်စင်အောင်ပါ။
This program has come to you from the Voice of America, Washington.